Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2016ခုနှစ်စက်တင်ဘာလ1ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါခါလနဲ့ကန်နီနဲ့တူရကီကြားအပြစ်ရထားပြီလို့အမေရိကန်ကပြောတာကိုတူရကီအစိုးရကညှင်းလိုက်ပြီးဆက်တိုက်သွားမယ်လို့ပြောပါတယ်။ UWSP WP သွေးစီညင်ရေးပါတီကကိုယ်စားလှယ်ပြီးကျင်းပစဉ်27ရာစုပင်လုံညီလာခံကို7မိနစ်တော့ပဲထွက်သွားကြတဲ့ကိစ္စပြည်လဲအောင်လုပ်ဖို့အတော်ဆန်းစုကြည်ကညွှန်ကြားထားပါတယ်။စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုကူးစက်တဲ့ဖြစ်ရပ်ပေါင်း155ခုထိရှိနေပြီဖြစ်ပြီးမလေးရှားမှာလည်းဇီကာဗိုင်းရပ်စ်ရှိနေတဲ့မျိုးသမီးတူကိုဒီကနေ့ပထမဆုံးစမ်းသပ်သိရှိလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေပိုင်းသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နေပြည်တော်မှာကျင်းပနေတဲ့27ရာစုပင်လုံညီလာခံမှာတက်ဆိုင်ရာအကြောင်းအရာလိုက်စာရန်တင်သွင်းကြတာမှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ဖက်ဒရယ်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေမှာအစိုးရကိုယ်စားလှယ်ဘက်ကစာရန်ကိုအခုလိုနားဆင်ရပါမယ်
။ပြည်ထောင်စုနဲ့ဒေသန္တရအစိုးရညီချမ်းမှာအနာခွဲဝေပူပေါင်းအုပ်ချုပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခြင်းကိုနှစ်ခုကိုဘာသာတမျှတအောင်အကောင့်ထဲပေါ်နိုင်တယ်
အစိုးရကိုယ်စားလှယ်ဒေါက်တာတင်မျိုးဝင်းဖတ်ကြားခဲ့တာနဲ့အတူတခြားတိုင်းရင်းသားကိုယ်စားလှယ်တွေသာမကစီးရဲနဲ့နိုင်ငံရေးလှိလအကဲခတ်သူတွေဘက်ကရှုထောင့်အမြင်မျိုးမျိုးကိုလည်းနှာစင်နိုင်ပါတယ်။တခါဝတိုင်းရင်းသားအဖွဲ့ညီလာခံကနေထွက်ခွာသွားတဲ့အပေါ်မှာတုံ့သက်ချက်တွေနဲ့အတူဒီကနေ့သတင်းစာရှင်းလင်းပွဲတွေနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကရောဘာများညွှန်ကြားခဲ့သလဲဆိုတာသိကြရမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ရှားဖောင်တို့ကြေညာပေးပါမယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူကျင့်သုံးမဲ့မူဝါဒတွေကိုဗိုလ်ဒူးနေညာကအရီဇိုနာပြည်နယ်ဖီနစ်ခ်မြို့မဲဆွယ်စီယုံပွဲတွင်ပြောသွားတာမှာကီလိုမီတာ3200ရှိတဲ့ American Mexico နယ်စပ်တစ်လျှောက်တတိုင်းကြီးစောင့်မယ်ဆိုတဲ့သူ့ရဲ့ကတိစကားကိုထပ်ပြောသွားပါတယ်
။ And Mexico will pay for the wall.
အဲ့ဒီတတိုင်းစောင့်တဲ့ကုန်ကြစည်ကိုမက္ကဆီကိုကပေးရပါမယ်။တရားရဂိုင်းလုံးအပြည့်ပါ။သူတို့အခုထိမသိသေးပေမဲ့တရားရင်အတွက်သူတို့ပေးရပါမယ်။သူတို့ဟာတကယ်လူလူတကယ်ကောင်းဆောင်တွေပါ။ဒါပေမဲ့တရားရင်အတွက်သူတို့ပေးရပါမယ်။ဖျောက်ဝင်လို့မရတဲ့မြင်မာအားကောင်းပြီးလှပတဲ့နေဆက်တိုင်းကြီးကိုကျွန်တော်သမရဖြစ်ပြီးဆိုတာနဲ့နိုင်ငံတောင်ပိုင်းမှာဆဆောက်သွားပါမယ်လို့မစ္စတာထရမ့်ကပြောပါလေ။အမေရိကန်နိုင်ငံထဲမှာအထောက်အထားမဲ့ရှိနေကြတဲ့ရွှေပြောင်းသူတွေကိုနှိမ်နှင်းဖြိုခွဲသွားမယ်လို့သူတောက်လျှောက်ပြောလာတာကိုဒေါ်နယ်ထရမ့်ကအခိုင်အမာထပ်ပြောလိုက်တာကြောင့်ဒီကိစ္စမှာသူလေပြော့သွားပြီးဆိုပြီးသတင်းပတ်အတော်ကြာခန့်မှန်းပြောဆိုနေတာတွေရပ်သွားစေပါလေ။အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေအားလုံးကိုအမေရိကန်ကနေသူတို့ရဲ့မိခင်တိုင်းပြည်တွေစီပြန်ပို့ဖို့အတွက်အထူးအဖွဲ့အသစ်တစ်ခုကိုထူထောင်မယ်လို့လည်းမစ္စတာထရမ့်ကကတိပြုသွားပါတယ်။အခုမိန့်ခွန်းမှာထရမ့်ပြောတဲ့လေးသံဟာဗိုလ်ဒူးနေစောပိုင်းကမက္ကဆီကိုသမ္မတအော်ရီဂေပင်ညာနီတိုနဲ့မက္ကဆီကိုစီးတီးမှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ပြောတဲ့လေးသံနဲ့အတော်ကွာပါတယ်။အဲဒီတုန်းကတော့သူပြောဆိုထားတဲ့တရံကြီးကုန်ကြစရိတ်အတွက်အမေရိကန်ဒါမှမဟုတ်မက္ကဆီကိုကပေးမှလားဆိုတာသူနဲ့သမ္မတပင်ညာနီတိုတို့မဆွေးနွေးဘူးလို့ထရမ့်ကသတင်းတောက်တွေကိုပြောပါတယ်
။မဲဆန္ဒရှင်တွေမှပုံတင်ပြရမယ်ဆိုတော့မြောက်ကယ်ရိုလိုင်းနားကအငင်းပွားစရာဥတွေကိုပြတ်ထန်ပြီးဒီပြန်ပြီးတော့ပြတ်ထန်ရေးအမေရိကန်ပြည်ထောင်စုတရားရုံးချုပ်မှာသဘောထားကွဲလွဲပြီးတော့အတည်မပြုနိုင်ခဲ့ပါဘူးဥပဒေကိုပြန်ပြီးတော့အတည်ပြုပြတ်ထန်ပေးဖို့ Republican Party ကပြည်내အုပ်ချုပ်ရေးမှူးဖက် McCrory ကရှောက်ထားတာကိုတရားရုံးချုပ်ကပယ်ချလိုက်တာပါအဲ့ဒီဥပဒေဟာမြောက်ကယ်ရိုလိုင်းနားကAfrican နွေဘွားအမေရိကန်နိုင်ငံသားတွေအတွက်မမြတ်တဘူးလို့အမေရိကန်ပြည်ထောင်စု Fourth Circuit အယူခံတရားရုံးကဆုံးဖြတ်ထားတာပါအမေရိကန်နိုင်ငံသားတွေအတွက်ဒီ Republican လွတ်တော်အမတ်တွေကလူမဲမဲဆန္ဒရှင်တွေကိုရည်ရွယ်ချက်နဲ့ခွဲခြားဆက်ဆံဖို့2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဆိုတဲ့ဥပဒေပါပြဋ္ဌာန်းချက်အများအပြားကိုအယူခံတရားရုံးကပယ်ချထားတာပါတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီနေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးမှုကိုနောက်ထပ်18ရက်ရထတိုးပေးရပါမယ်။ဒါအပြင်မဲဆန္ဒရှင်တွေအနေနဲ့လည်းသူတို့မဲပေးရမယ့်မဲယုံတွေမှာမပုတ်တင်ပြဖို့မလိုတော့ပါဘူးရှင်
။ကားလက်နက်ကင်တွေနဲ့တူရကီကြားပြည့်ရလိုက်ပြီလို့အမေရိကန်ကပြောတာကိုမဟုတ်တဲ့အကြောင်းဗိုလ်ဒူးနေမှာတူရကီဘက်ကညှင်းလိုက်ပြီးချင်းချောက်မှုတွေအားလုံးကိုဖယ်ရှားပြစ်နိုင်တဲ့အထိစီးရီးယားမြောက်ပိုင်းမှာစစ်ဆင်ရေးတွေဆက်လုပ်သွားမယ်လို့ပြောပါတယ်။ကတ်တွေကိုတိုက်ခိုက်နေရပြီး IS အစွန်းရောက်အဖွဲ့ကိုပဲအာယုံဆိုင်တိုက်ခိုက်ဖို့အမေရိကန်ကတူရကီကိုတောင်းဆိုထားတာပါ။ဒါပေမဲ့အပြည့်ရဖို့ကိစ္စပြောနေစရာကိုအကြောင်းမရှိဘူးလို့တူရကီသမ္မတ Recep Tayyip Erdogan ရဲ့ပြောခွင့်ရကပြောပါတယ်။ Euphrates မြစ်အရှေ့ပိုင်းကနေကတ်တွေစုတ်သွားတဲ့အထိဆက်ပြီးတိုက်သွားမယ်လို့ပြောခွင့်ရကဆိုပါတယ်။ ကတ်တွေနဲ့အပြည့်ရတဲ့ဆိုတာမဟုတ်ဘူးလို့တူရကီကညင်းပေမဲ့လည်းနှစ်ဖက်ကြားမှာတိုက်ပွဲမရှိတာဗိုလ်ထူးနေကဆို၃ရက်ရှိသွားပါပြီ။အဒီဘက်ကတော့ငင်းချမ်းရေးကအတွက်အမေရိကန်ကတောင်းဆိုထားတာကိုအမေရိကန်မဟာမိတ်တွေဖြစ်နေတဲ့နှစ်ဖက်စလုံးကအနေဆုံးလက်ရှိအချိန်မှာတော့လက်ခံထားတဲ့သဘောရှိပါတယ်။အာရစစ်သွေးကြွတွေကိုရောတူရကီနိုင်ငံကကတ်လုံသမပါတီ PKK နဲ့အထိတ်ဆက်ရှိတယ်လို့တူရကီအစိုးရကသတ်မှတ်ထားတဲ့အမေရိကန်ကျော်တော်နောက်ခံပြုကတ်လက်နက်ကင်တွေကိုပါပြီးခဲ့တဲ့သတင်းဘက်ကစပြီးတူရကီကတိုက်ခိုက်နေတာပါ။
အမေရိကန်အလို့သတင်းထောက်တူဦးကိုတူရကီနိုင်ငံမှာလွန်ခဲ့တဲ့တလနီပါကလေးကဖမ်းဆီးထိမ့်သိမ်းခံထားအကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံရေးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။တူရကီနိုင်ငံဟာထိခိုက်ထဲမှာရှိတဲ့အကျဉ်းထောင်တစ်ခုထဲမှာသတင်းထောက် Lindsey Snell ထိမ့်သိမ်းခံထားရတာဖြစ်တယ်လို့နိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသတင်းထောက်တွေကိုပြောပါတယ်။ဟာထိခိုက်ဟာဆီးရီးယားနိုင်ငံ Idlib နဲ့ Aleppo နယ်စပ်အဘက်မှာတည်ရှိတာဖြစ်ပါတယ်။စနယ်ဟာဆီးရီးယားနိုင်ငံကနေတူရကီနိုင်ငံတဲကိုဖြတ်ကျော်ဝင်ရောက်လာတာဖြစ်ပြီးစစ်တပ်နယ်နိမိတ်ကိုချိုးဖောက်ဝင်ရောက်မှုနဲ့ဒုမကိုဆွဲချက်တင်ထားတယ်လို့တူရကီအာဏာပိုင်တွေကအမေရိကန်အစိုးရကိုပြောတဲ့အကြောင်းပြောခွင့်ရခဲ့ပြီးကပြောပါရတယ်။ဒုမအနေနဲ့ဘာကြောင့်ဆီးရီးယားနိုင်ငံတဲကိုတွားရောက်ခဲ့တယ်လဲဆိုတာကိုတော့သူ့အနေနဲ့မပြောနိုင်ဘူးလို့လည်းပြောခွင့်ရခဲ့ပြီးကပြောပါရတယ်။စနယ်ဟာတူရကီနိုင်ငံတဲကိုတရားမဝင်ဖြတ်ကျော်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒူမဟာတရှူဟ ோம் ဟုတ်ဆိုတာမသိရတဲ့အကြောင်းဟာတက်ကိယန်အုပ်ချုပ်ရေးမှူးအခန်ထိုပါခါရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တူရကီအစိုးရပိုင်းသတင်းဌာနအနာဒိုလူကဩဂုတ်လ၈ရက်နေ့မှာသတင်းဖော်ပြထားပါတယ်။အဲ့ဒီမတိုင်ခင်ရဲ့အနေငယ်တုန်းကတော့စနယ်ဟာဆီးရီးယားနိုင်ငံထဲမှာအယ်နူဇရာအဖွဲ့ဝင်တွေသူ့ကိုပြန်ပြီးဆွဲသွားပြီး၁၀ရက်လောက်ဖမ်းဆီးခံရပြီးတဲ့နောက်မှာထွက်ပြေးမလွတ်မြောက်ထပ်ပြေလုံးမြောက်ခဲ့ပြီးတဲ့နောက်မှာသူမရဲ့ Facebook စာမျက်နှာပေါ်မှာရေးသားဖော်ပြထားပါတယ်ရှင
် UAV ဗီဒီယိုအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညနေပိုင်းသတင်းလေးကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံကိုတက်နေတဲ့ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီကကိုယ်စားလှယ်ကိုယ်စားလုံးဟာဒီကနေ့မနေ့ပိုင်းညီလာခံတဲကနေပြီးတော့ထွက်သွားပြီးတဲ့နောက်ဒီကိစ္စကိုပြည်လျောင်လို့ဖို့နဲ့လိုအပ်ရင်တောင်းပန်ဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားတဲ့အကြောင်းတမတော်ရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သူတို့ကိုလေးလာသူအဖြစ်ပဲတယောက်ခွင့်ပေးခဲ့တဲ့အတွက်တန်းလူညီလူမရှိဘူးလို့ဝေဖန်ပြောဆိုပြီး UWSP ကိုယ်စားလှယ်တွေညီလာခံဆက်မတက်ဖဲနဲ့ပြန်သွားကြတာပါ။ဒီလကံကျင်းပရေးကော်မတီပြောခွင့်ရဒေါက်တာဆလိုက်လျံမွန်းစခေါင်ကတော့ UWSP ကိုယ်စားလှယ်တွေရဲ့ဆွဆွဲချက်တွေကမဟုတ်မှန်ဘူးလို့ညင်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဘက်ကကိုယ်စားလှယ်တွေမပါတော့တဲ့အတွက်ဒီကနေ့ညီလာခံတွေဆွေးနွေးပွဲတွေမှာဝါကိုယ်စားလှယ်တွေရဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်လို့သဘောထားတင်ပြဖို့အစီအစဉ်တွေကိုလည်းပယ်ဖျက်ခဲ့ရတယ်လို့ညီလာခံတက်ရောက်သူတွေကပြောပါတယ်။ဒီကနေ့ညီလာခံတွေမှာတော့တက်ရောက်နေတဲ့အဖွဲ့အစည်းအသီးသီးနဲ့အစိုးရဘက်ကညင်ချမ်းရေးဖက်ဒရယ်ပြည်ထောင်စုထူထောင်ရေးတွေနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုတင်ပြပြောဆိုကြပါတယ်။မနေ့ကအမေရိကန်နိုင်ငံကြားရေးဌာနသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံမှာညီငယ်ညီလာခံကျင်းပနေတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းနဲ့ညီလာခံတယောက်သူတွေအားလုံးပါဝင်ပြီးပြန်လည်တင့်မြတ်ရေးနဲ့ညီညွတ်ရေးကြိုးပမ်းလူစိတ်အပေါ်ဝမ်းမြောက်ချီးကျူးတဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ညီလာခံဟာရေရှည်တည်တံ့မဲ့ညီငယ်ရေးပေါ်ပေါက်လာဖို့အရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံပို့ပြီးလွတ်လပ်ဖို့နဲ့ပြည်သူအားလုံးရဲ့အခွင့်အရေးကိုလေးစားနိုင်ဖို့အတွက်အထောက်အကူပြုစေမယ်။အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်ရေးပထမခြေလှမ်းတစ်ခုဖြစ်တယ်လို့ဂျွန်ကာဘီကသုံးလုံးပြောဆိုသွားပါတယ်
။စင်ကာပူနိုင်ငံမှာချင်းကားတဆင့်ကူးစက်ဖြစ်ပွားတဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေပုံမှန်များပြလာခဲ့ပြီးတဲ့နောက်လူနေတိုက်ခန်းတွေမှာချင်းသက်ဆေးလိုက်ဖျန်းပြီးဇီကာရောဂါပိုးနှိမ်နင်းဖို့စင်ကာပူအာဏာပိုင်တွေကအရှိန်မြှင့်လှုံ့ဆော်နေပါတယ်။အခုနောက်ဆုံးကူးစက်ခံရသူတွေထဲမှာပထမဦးဆုံးကိုဝန်ဆောင်အမျိုးသမီးတဦးလည်းပါဝင်လာပါတယ်။တိုက်ခန်းပေါင်း1000လောက်ရှိတဲ့အဆောက်အဦတစ်ခုမှာရောဂါဖြစ်ပွားနိုင်တဲ့အခြေအနေစစ်ဆေးမှုတွေနဲ့ဆေးဖြန်းတာတွေကိုဗုဒ္ဓဟူးနေ့ကလုပ်ခဲ့တာပါ။အဲ့ဒီနေရာမှာနေထိုင်သူဒါမှမဟုတ်အလုပ်လုပ်သူ9ဦးစီကပိုကူးဆက်ခံရပြီးတဲ့နောက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့ Channel News Asia သတင်းဌာနကပြောပါတယ်။ဇီကာရောဂါပိုးဖြစ်စေတဲ့ HD အမျိုးအစားချင်းတွေရှိမရှိစစ်ဆေးတာတွေကိုဒီတိုက်ခန်းတွေရဲ့60ရံခန်းနှုန်းလောက်မှာစစ်ဆေးခဲ့တာဖြစ်ပြီးတော့ဒီချင်းတွေထမှန်ပေါက်ဖွားမှုရှိမရှိစမ်းသပ်စစ်ဆေးဖို့အတွက်အနီးအနားရေဝတ်တဲ့နေရာတွေကရေနမူနာတွေကိုယူထားပါတယ်။စင်ပူနိုင်ငံမှာမနေ့ကဒီပုတ်ထုနဲ့အထိတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း155ယောက်ရှိပါတယ်။အိန္ဒိယချင်းမလေးရှားနိုင်ငံမှာလည်းစင်ကာပူနိုင်ငံကို၃ရက်ကြာသွားခဲ့တဲ့အမျိုးသမီးတဦးမှာဇီကာရောဂါပိုးကူးစက်ခံရတာကိုတွေ့ရတဲ့အကြောင်းမလေးရှားအစိုးရကဒီကနေ့အတည်ပြုပြောဆိုထားပါတယ်ရှင်။
အတက်တက်ဆိုင်နေတဲ့ဘရာဇီးနိုင်ငံမှာအစိုးရအုပ်ချုပ်ရေးခေတ်တစ်ခုဖြစ်စေရပါမယ်လို့ဘရာဇီးသမ္မတသည်မီရှယ်တီမော်ကပြောလိုက်ပါတယ်။သူ့အရင်သမ္မတဂျီမာရူဆက်ကိုရေးယူဖို့အထက်လွှတ်တော်ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်သမ္မတအဖြစ်ကျန်သစ်စာချင်းဆိုပြီးသိမိကြခင်မှာပဲသမ္မတသည်ထီမော်ကအဲ့လိုပြောတာပါ
presente e futuro nos desafiam. Não podemos olhar para a frente com os olhos do passado.
Lessi chain ne anaga ha chanarou ko sain khon ni bare. Atit ko hlet chi ni yin shi khyi ko chanarou ma myin nai ba u. Chanarou ye takhu di do sait win sa mu ne goun yu bwa ya kaisa takhu phye chanarou lout daw ma ga ro nyin nyut de nyin chan ne to tat ni de dai bi takhu ko chanarou ko sat khan tu let the thet pe daw bu ba be lu tamara dit thi ma ga pyo ba de. Federal Suya budget san ya upare ko chu phaw mu ne tamara Rousseff ko ye yu bu.Brazil ထက်လွတ်တော်မှာထောက်ခံမဲ62မဲကန့်ကွက်မဲ20နဲ့ဆုံးဖြတ်ပြီးတဲ့နောက်သမရသစ်ထီမာကအခုလိုဂရုပြုပြောဆိုတာပါသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့သမရဟောင်းရူဆက်ကညင်းဆိုပြီးသူ့ရဲ့တိုက်ခန့်တွေဟာဒီတရားစစ်ဆေးမှုကိုအသုံးချပြီးတော့သူ့ကိုဖြုတ်ချပြီးဘရာဇီးနိုင်ငံရဲ့ဒီမိုကရေစီကိုအားနိုင်အောင်လုပ်နေတယ်လို့ဆွဆွဲပြောဆိုပါတယ
်အစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာဂျူးအိမ်ယာတွေတိစောက်တာကိုအရှိန်တိုးမြှင့်ဖို့အစ္စရေးကစီစဉ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအစ္စရေးကိုပြစ်တင်လိုက်ပါတယ်ဒီတိုးချက်အိမ်တွေတိစောက်တဲ့ကိစ္စဟာနိုင်ငံငိမ့်ချန်းစွာအတူရှင်တွဲနေထိုင်ရေးအတွက်ချင်းချောက်မှုကြီးထွားလာစေသလိုအလေးအနက်စိုးရိမ်စရာတစ်ခုဖြစ်တယ်လို့လည်းအင်ဖြူရောပြောခွင့်ရဂျော့ချ်အန်နန်ကဗုဒ္ဓဟူးနေ့မှာပြောပါရယ်နောက်ဆုံးအတည်ပြုပေးထားတာတွေအရအနောက်ဖက်ကန်ဒေတာကအိမ်ခန်းပေါင်း463လုံးကိုတိစောက်သွားမဲ့ဆိုပြီးတော့အစ္စရေးဒီစစ်ဖက်စီမံကိန်းကနေထုတ်ပြန်ထားတယ်လို့အစ္စရေးသတင်းဌာနဟာရက်စ်နဲ့အခြေကျနေထိုင်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Peace Now အဖွဲ့ကပြောပါရယ်အဲ့ဒီအင်ဂျီတွေထဲက50လုံးဟာအသေးစားလုံးမှဖြစ်ပါတယ်အရင်1980ပြည့်နှစ်ဝန်းကျင်တုန်းကခွင့်ပြုချက်မရဘဲတိစောက်ထားတဲ့အင်ဂျီ198လုံးဟာလည်းပြန်ပြီးခွင့်ပြုချက်ရခဲ့တယ်လို့ဟာရက်စ်သတင်းဌာနကပြောပါရယ်ရှင
်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook စာမျက်နှာကဖြစ်စေဖန်ယူနိုင်နိုင်ကြပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဘက်ကိုအလှည့်ပေးပါမယ်ရှင်2008ခုနှစ်အဖွဲ့အစည်းပုံအခြေခံဥပဒေဟာဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာတွေဖြစ်တဲ့နိုင်ငံတော်ဖွဲ့စည်းတည်ဆောက်ပုံတိုင်းရင်းသားများတန်းတူအခွင့်အရေးတွေပါဝင်တယ်လို့အခုကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကိုယ်စားလှယ်ကပြောသွားပါတယ်။မြန်မာစစ်တပ်ကကြောတော့နောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဖက်ဒရယ်ပေါ်သဘောထားကလည်း2008ဖွဲ့စည်းပုံကိုအခြေခံချဖို့ကိုပဲတိုက်တွန်းထားတာပါ။ဒုတိယနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်ရောက်သတင်းယူနေတဲ့ကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဒုတိယမြောက်နေ့မှာတော့ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ဒီစာရန်တွေကိုတင်သွင်းကြတာတွေ့ရပါတယ်။ဒီနေရာမှာထူးခြားတာပြောမယ်ဆိုရင်တော့တက်မတော်နဲ့ဒီတက်မတော်ကနေပြီးဥဆောင်ဖွဲ့စည်းခဲ့တဲ့ကြံ့ခန့်ရေးပါတီတို့ကတင်သွင်းတဲ့ဖက်ဒရယ်ယူဆနဲ့အခြားတိုင်းသားနိုင်ငံရေးပါတီတွေကတင်သွင်းကြတဲ့ဖက်ဒရယ်ယူဆအတော်လေးကွဲပြားတာတွေ့ရပါတယ်။တက်မတော်နဲ့ကြံ့ခန့်ရေးပါတီကတင်သွင်းတဲ့ဖက်ဒရယ်ယူဆထဲမှာတော့ဒီပြီးခဲ့တဲ့သူတို့ရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ဖွဲ့စည်းပုံနဲ့ညီညွတ်တယ်ဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ထောက်ပြပြောဆိုသွားတာတွေ့ရပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်မှာအထက်မှတင်ပြခဲ့တဲ့အတိုင်းနိုင်ငံရေးအချုပ်အခြာအာဏာဟာနိုင်ငံသားများထံမှဆက်တက်ခြင်းတိုင်းရင်းသားကြီးပြည်နယ်နဲ့ကိုယ်ပိုင်အချုပ်ခွင့်ရစီရင်စုများရဲ့နိုင်ငံတော်ရက်ခံရမှုကိုအာမခံချက်ပေးထားခြင်းတိုင်းရင်းသားလူမျိုးများတန်းတူအခွင့်အရေးပေးထားခြင်းဒီဝိသုဒ္ဓတော်လို့ခေါ်တဲ့မြို့သားတော်ကိုပြည်သူတော်နဲ့တန်းတူအခွင့်အရေးပေးထားခြင်းစရဲနိုင်ငံတော်ပုံစံတိစောပုံတိုင်းရင်းသားများရဲ့တန်းတူအခွင့်အရေးဥဒေပြုနဲ့ဆက်လီပြီးဖက်ဒရယ်စနစ်ရဲ့ကုသသလက္ခဏာများပါဝင်နေတာကိုထင်ရှားစွာတွေ့မြင်နိုင်မှာဖြစ်ပါတယ်
တမရကူဇလေတူဖြစ်တဲ့ဗမူကြီးတင်နိုင်ကဖရယ်နဲ့ပတ်သက်လို့တမရကူစားပြုစာတမ်းကိုဖတ်ကြားတင်သွင်းခဲ့တာပါအခုဒီညီလာခံတွင်တယောက်လာတဲ့ကူဇလေအများစုကဖရယ်ဆူရဲစကားကိုတွင်တွင်ပြောကြပြီမဲ့လို့တမရသားကူဇလေတွေဘက်ကတော့ဖရယ်ဆူရဲစကားစုကိုအထူးပဲရှောက်ပါလေအခုစာတမ်းမှာတော့ဒီ2008ဖွဲ့စည်းပုံဟာဖရယ်စနစ်ရဲ့ဝိသေသလက္ခဏာတွေကိုတွေ့ရတယ်လို့ပဲပြောတာပါတမရဘက်ကတင်သွင်းတဲ့ယူဆနဲ့စင်နာကတော့ဒီတမရခေါင်းဆောင်ဟောင်းတွေဥဆောင်ဖွဲ့စည်းတဲ့ပြည်တော်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ပြည်ထောင်စုစနစ်အတွက်လုံလောက်ကောင်းမွန်တဲ့အခြေခံကောင်းတွေရှိတယ်လို့ကြံ့ခိုင်ရေးပါတီဒီဘိုလ်လုံးမှုဆောင်ကော်မတီဝင်အငြိစားဒုတိယဗိုလ်ချုပ်ကြီးဦးမြတ်စိုးကကြံ့ခိုင်ရေးပါတီရဲ့စာတမ်းကိုတင်သွင်းဖတ်ကြားသွားပါတယ
်။ပြည်ထောင်စုပြည်ပွဲရေးကိုဥတည်စေနိုင်တဲ့ competition ပုံစံမျိုးမဖြစ်ဖို့လိုပါရဲ့။ဒီထင်သမိုင်းကြောင်းရဒီမိုကရေစီစိတ်သွင်းခဲ့ရတဲ့စစ်ပြည်နယ်မှုငြိမ်းချမ်းရေးနဲ့လှမ်းဝေးစေနိုင်တဲ့ဝိဝါဒကွဲပြားစေနိုင်တဲ့အမျိုးသားပြည်နယ်အမျိုးသားပြည်နယ်အမျိုးသားများပြည်နယ်ဆိုတဲ့ယူဆတွေဟာ
တိုင်းရင်းသားစည်းလုံးညီညွတ်ကိုတိကျနိုင်တဲ့အတွက်သတိပြုဆင်ခြင်သုံးသပ်တဲ့ကြောင့်လည်
းဒီသဘောထားတွေဟာလူမျိုးကိုအခြေခံပြီးတော့ဖရယ်ပြောင်စုစနစ်ကိုကျင့်သုံးဖို့လိုလားတဲ့တိုင်းသားအဖွဲ့အစည်းအတော်များများနဲ့တော့ကွာဟနေပါတယ်။တိုင်းသားအဖွဲ့အစည်းတွေဘက်ကတင်ပြချက်မှာတော့ဖရယ်ပြောင်စုစနစ်မှာပြည်နယ်ရေးရဲ့လုတ်ပိုင်ခွင့်ကိုပို့ပြီးတော့တောင်းဆိုကြတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဒီပါတီခေါင်းဆောင်ဦးဝင်းထိန်ကပါတီရဲ့သဘောထားကိုတယောက်ပြောဆိုပြီးတော့NLD ပါတီရဲ့ရခင်သဘောထားဟောင်းကိုပဲထင်ဟပြောပါတယ်။အစိုးရရဲ့ကိုစားဒေါက်တာတင်မျိုးဝင်းကဆက်လန်းတင်သွင်းရမှာတော့တမရရဲ့သဘောထားနဲ့တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားဒီနှစ်ခုအကြားမှာပြောဆိုသွားတာတွေ့ရပါတယ်
။ Federal ဆိုတာခွဲထွက်ရင်လုံးဝမဟုတ်ပါဘူး။ခွဲထွက်ရင်ပြလိုက်တာနဲ့ Federal မဟုတ်တော့ပါဘူး။ Federal ဆိုတာပေါင်းစည်းရင်အခြေခံပဲဖြစ်ပါလေ။ကျွန်တော်ရည်မှန်းတဲ့ Federal ကတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးမန္တလေး၃ရပ်ကိုအပြန်လန်းထိန်းချောင်းတဲ့စနစ်ပဲဖြစ်ပါလေ။ပြည်ထောင်စုနဲ့ဒေသန္တရအစိုးရတွေကမှအာဏာခွဲဝေဥပပေါင်းအုပ်ချုပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခြင်းကိုနှစ်ခုကိုဘာသာတမျှတအောင်အကောင့်ထဲပေါ်နိုင်တဲ့ဖက်ဒရယ်ဖြစ်ဖို့လိုအပ်ပါလေ။ဒါကြောင့်တနိုင်ငံလုံးပဲဖြစ်တဲ့ပြည်ထောင်စုအစိုးရဆိုတာရှိသလိုဒေသန္တရအစိုးရများလည်းရှိတဲ့အစိုးရနှစ်ရပ်အသွင်တံကိုအနှစ်သာရအရာရောဖွဲ့စည်းပုံရပါလို့ဆောင်နိုင်ဖို့လိုအပ်ပါလေ
။လူမျိုးစုကိုအခြေခံတဲ့ဖက်ဒရယ်ဒက်လူမျိုးစုအားလုံးကိုကူစားပြုနိုင်တဲ့အမျိုးသားလွှတ်တော်စုဖွဲ့မှုအခြေခံကိုစဉ်းစားဖို့လိုအပ်တယ်လို့အစိုးရဖွဲ့ကူစလေဒေါက်တာတင်မျိုးဝင်းကပြောဆိုပါတယ်။အခုလိုမျိုးဖတ်ကြားတင်သွင်းကြတဲ့စာရန်းတွေအပေါ်မှာတိကျစီဆွေးနွေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့လို့ဒီစာရန်းတွေအပေါ်မှာအခြေခံပြီးတော့လာမယ့်3လအတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေရှိလာနိုင်တယ်လို့အစည်းအဝေးတက်ရောက်နေတဲ့အကဲခတ်တူကပြောပါတယ်။ဒီတင်သွင်းမဲ့စာရန်းတွေကိုကြည့်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှိနေတဲ့သဘောထားတွေကိုပြည့်ပြည့်စုံစုံအကဲဖြတ်နိုင်မှာဖြစ်တယ်လို့လည်းဒီလကန်စီစဉ်သူတူက view ကိုပြောဆိုခဲ့ပါတယ်ခင်ဗျာကျွန်တော်တားညူပါနေပြီးတော့ကနေပြီးတော့တရင်ပြေးဖို့ပါတယ
်ကိုတားညူပြောပြခဲ့တာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုဆက်မတက်ဖက်ထွက်ခွာသွားခဲ့တဲ့ဝက်ပြည်သွေးစီညီညွတ်ရေးပါတီကိုယ်စားလှယ်အဖွဲ့ကိုဖြစ်စဉ်တွေကိုရှင်းပြတောင်းပန်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညွှန်ကြားလိုက်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်မှာတန်းတူအခွင့်အရေးမရဘူးဆိုပြီးဝက်ပြည်သွေးစီညီညွတ်ရေးအဖွဲ့ကိုယ်စားလှယ်တွေညီလာခံကိုဆက်မတက်ဖက်ထွက်ခွာသွားကြတာပါမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်မှာတန်းတူညီမျှဆက်ဆံမခံရဘူးဆိုပြီးတော့ညီလာခံဒုတိယနေ့ဒီကနေ့မှာပဲဝါပြည်သွေးစည်းညီညွတ်ရေးတက်ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီကိုယ်စားလှယ်အဖွဲ့ညီလာခံကိုဆက်မတက်ပဲထွက်သွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖြစ်စဉ်ကိုပြန်လည်ရှင်းပြတောင်းပန်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညွှန်ကြားလိုက်တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်ရှင်
ကျွန်တော်တို့အဲ့ဒီဝါဖြစ်စဉ်နဲ့ပတ်သက်ပြီးတော့နေ့လည်ကလေးကကျွန်တော်တို့တောင်းရှိဖို့ပေါ့နော်နိုင်ငံတော်နိုင်ငံပုဂ္ဂိုလ်စုပြည်ဖို့ပါတဲ့ဘုံဖြစ်စဉ်အစဆုံးကိုကျွန်တော်ရှင်းပြခုနဒေါက်တာကရှင်းပြတဲ့အတိုင်းပါเนาะအဲ့တော့နိုင်ငံတော်ရဲ့တာဝန်ပုဂ္ဂိုလ်ပြောတာကဒါဟိုဖြစ်စဉ်မှာနိုင်ရှင်းပြပြီးပါနောက်ပြီးတော့ဒါတူတူမှာအတိအမြင်ပါဒါဖြစ်တဲ့အားလေးကိုဘုရားရှင်ပြညာဆိုင်ကပြောမှမရှိရှိတယ်အဲ့အတွက်လည်းတော့ကျွန်တော်တို့သွားနေတယ်မျိုးသားတဲ့တင့်နေတယ်မထိတ်ခိုက်ပါဆောင်းတော်ဖို့ပေါ့เนาะအဲ့ဒါလေးကိုလမ်းညွှန်ပါတို့လည်းကိုယ်လည်းကိုယ်တို့ပါကိုယ်လည်းတို့ရှင်းပြရှင်းပြရတော့ဒါတို့ပြင်မှာမဟုတ်ဘူးနော်ဖြစ်တဲ့ပါလေးကိုပါဖြစ်သွားတယ်အပေါ်မှာနားလည်းမရှိရှိတို့လည်းကျွန်တော်ပြန်တောင်းတာဖြစ်တယ်တော့ပြန်တော့မှာဒီမှာထိုင်နေတဲ့ဘုရားကြီးကတော့ဟိုတာတာကတော့ရောက်ပြီလေကိုယ်လည်းကိုယ်ကသွားပြီဖြစ်တဲ့ဖြစ်ခဲ့တဲ့ဖြစ်စဉ်ကိုရှင်းပြပါလားလားမိုင်းလာမှာလည်းဖြစ်သွားတယ်ဒါလေးလည်းကိုယ်ရှင်းပြဒါလည်းဒါလေးကဘုရားပြင်မှာမဟုတ်နားလည်းပြန်မှာတို့လည်းဖြစ်သွားတယ်ဖြစ်တယ်ပါဒီဒီတော့ကျွန်တော်တို့ဒီသွားနေတဲ့ peace process ကိုကြီးကြီးမားမားမထိခိုက်အောင်ပါနော်မထက်တော့ကျွန်တော်တို့ပြောရအောင်ဖြစ်ပါတယ
်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတက်ရောက်လာတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကိုယ်စားလှယ်တွေကညီလာခံမှာဒီကနေ့ UWSP ဘက်ကလိုလားချက်အသေးစိတ်ဖော်ပြထားတဲ့စာတမ်းကိုဖတ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ဒါပေမဲ့လည်းညီလာခံကိုဒီကနေ့ဆက်မတက်တာကြောင့်စာတန်းကိုတော့မဖတ်ဖြစ်ပါဘူး27ရာစုပင်လုံညီလာခံချင်းပါရီကော်မတီအဖွဲ့ဝင်ဒေါက်တာဆလိုင်းလျံမုံစာခေါင်ကတော့ဝါပြည်သွေးစည်းညွညွရေးအဖွဲ့ကိုတခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တန်းတူအခွင့်အရေးပေးခဲ့ပါတယ်လို့ဖြေရှင်းပါတယ
်ပွင့်ပွဲနဲ့မှာသူတို့အနေနဲ့စီဆုံးထိုက်ကူမှာနေရာလူချင်းနဲ့ဝါနဲ့မုံလာကဆိုပြီးတော့သူတို့တောင်းဆိုပါတယ်သူတို့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်ထိုင်ရေးဖွဲ့စည်းအားလုံးကစိတ်ကူးနဲ့ဖွဲ့စည်းတဲ့ပုံမှာသူတို့ကအထူးဦးစားပေးပြီးတော့စီဆုံးကခုံတစ်ခုကိုဝါနဲ့မိုင်လာတွေကျွန်တော်တို့ခြံထားပေးတယ်သူတို့ကြံတဲ့6ခုကို VPN ဖက်က3ခုယူတယ် ကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့ဆစ်ဖွဲ့ကသုံးပုံကြီးပဲအဲ့လိုနဲ့ကျွန်တော်တို့အတတ်နိုင်ဆုံးမျက်မျက်တာတာဆောင်ရွက်ပြီးတော့ကျွန်တော်တို့သူတို့ကိုလည်းစီဆုံးပါနေရာပေးတဲ့ပြီးတော့သူတို့နေတဲ့ level ဘူပါကောမလဲကျွန်တော်တို့စီမှာကုချင်းပိုင်းကောမတီပါယနေ့အထိအဲ့လိုပြောတာမျိုးတခုမှမရှိသေးဘူးပြီးတော့သူတို့ကိုလည်းလာခွင့်ဖြစ်နေပဲတက်ခွင့်ပေးတယ်ဆိုတာလုံးဝမမှန်ဘူးကျွန်တော်တို့ဒီချင်းပိုင်းကောမတီမှာဒီ second ဖွဲ့ကိုเนาะ second ဖွဲ့ဆိုတဲ့နေရာမှာကျွန်တော်တို့လက်မှတ်ကြီးထူထားတဲ့ seat ဖွဲ့ရှိတယ်ပြီးတော့ DPN ကခုနှစ်ဖွဲ့ရှိတယ် one and more ရှိတယ်ဆိုတော့အဲ့အားလုံးကိုကျွန်တော်တို့နေနေဟာဒီဟာဝင်တယောက်ခွင့်ဖြစ်နေတယောက်ခွင့်သူတို့ကိုပေးတဲ့အတွေ့အကြုံတွေသူတို့ seat ဆုံးမှာထိုင်ကုန်တယ်သူတို့ရတာဖြစ်ပါတယ
်ညီလာခံချင်းပါရေးကော်မတီကအငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်းစောဦးကတော့ငိမ့်ချင်းရင်ညီလာခံကိုဝါပြည်သွေးစည်းညီညွတ်ရေးပါတီကိုတရားဝင်တယောက်သူဖြစ်ဖိတ်ကြားခဲ့တာဖြစ်ပေမဲ့မနေ့ကဖွင့်ပွဲမှာတော့ကိုစလဲတော်ဒီအတွက်လေးလာသူဝင်ငင်းကတ်တွေကိုယာယီသဘောထုတ်ပေးခဲ့တဲ့အပေါ်မှာနားလည်မှုလွဲတာလို့ပြောပါတယ်ဒီကနေ့ဒီကိစ္စနဲ့ပတ်သက်ပြီးဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ရဲ့ပြောခွင့်ရရေးနန်ဆွမ်းကတော့အခြေအနေအသေးစိတ်မသိရသေးဘူးလို့ VOA ကိုပြောပါတယ
်ဩဟုတ်ကဲ့ရှင်အဲ့ဒါတော့ကျမတို့ဘာမှတည်တည်ချာချာဟောပါလေပြောလို့ ਆ မဖြစ်သေးဘူးကျမလက်တွေချာချာဟိုမသိမသိရသေးဘူးအဲ့ကိစ္စတော့ဟုတ်ကဲ့ရှင်လောလောဆယ်ဒီမှာတော့ဘာမှအဲ့လိုမျိုးဘာအကြောင်းရဲ့လို့တော့တည်ချာချာတိတိကျကျမပြောသေးဘူးအဲ့လိုပဲတည်နေဟွာဖြစ်သေးတာဟုတ်
တိုင်းနာလက်နက်ကန်အားလုံးတို့ပါဝင်နိုင်ရေးကြိုးပမ်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးမှာတော့လက်ရှိအပြစ်ရက်နဲ့အပြစ်မရက်သေးတဲ့တိုင်းနာလက်နက်ကန်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေညီလာခံမှာဆက်လက်ပါဝင်တက်ရောက်နေကြပါတယ်မခွန်ညိုရေ
ကမ္ဘာရီမတ်တင်ဂီတာရေကျေးဇူးတင်ပါတယ်ရှင်အခုလို့ဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ကိုယ်စားလှယ်တွေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဆက်မတက်တဲ့အတွက်ကျင်းပနေစေညီလာခံအပေါ်မှာတက်ရောက်မှုမရှိပါဘူးလို့ညီလာခံကျင်းပရေးကော်မတီကအငိမ့်စာပို့ချုပ်ကြီးခင်စောဦးကပြောပါရယ်လက်ရှိမှာတော့အပြစ်ရက်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားအဖွဲ့ကိုယ်စားလှယ်တွေညီလာခံကိုပါဝင်တက်ရောက်ထားပါရယ်27ရာစုပင်လုံညီလာခံဒုတိယမြောက်ဖြစ်နေဖြစ်တဲ့ဒီကနေ့မှာ28ဖွဲ့စည်းပုံ2008ဖွဲ့စည်းပုံပြင်ဆင်ရေးအပေါ်တိုင်းရင်းသားတွေဘက်ကဆွေးနွေးနေပေမဲ့အစိုးရတပ်မတော်နဲ့ကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံပြင်ဆင်ရေးအပေါ်နှုတ်ဆက်နေကြတယ်လို့နိုင်ငံရေးနဲ့စီးရေးသုံးသပ်သူတွေထောက်ပြဝေဖန်နေပါတယ်အခုကျင်းပနေတဲ့ညီလာခံကနေစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်ပါမလားဆိုတဲ့ဝေဖန်မှုတွေကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကမေးမြန်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရေးညီညွတ်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေမှာအဟံအတားဖြစ်နေတဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေကိစ္စကို23ရာစုပင်လုံညီလာခံလို့ခေါ်တဲ့ပြည်ထောင်စုညီညွတ်ရေးညီလာခံကြီးမှာအစိုးရနဲ့တက်မတော်ဘက်ကဘယ်လိုပြင်ဆင်မလဲဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်တွေကစောင့်ကြည့်နေကြတာပါမြန်မာနိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကတော့သူ့အမြင်ကိုအခုလိုပြောပြပါတယ
်ဖွဲ့စည်းပုံခြေခံဥပဒေမှာဒီအစိုးရအပိုင်းမှာကိုလွတ်တော်အပိုင်းမှာကိုတက်မတော်ဘာကိုယ်စားလှယ်တွေကတော့ခန့်အပ်သူအဖြစ်ပါဝင်နေတာတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုဖွင့်လှစ်ပေးတဲ့နေရာမှာဖက်ဒရယ်သဘောမျိုးမဆန်တာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေလုပ်ပိုင်ခွင့်တွေကလည်းပဲဖက်ဒရယ်သဘောမျိုးအပြည့်အဝမဆောင်တာတွေဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကနေစဉ်းစားနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့ဘဏ်ကြောင်းနဲ့ဒီပြည်နယ်တွေလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီပေါ်ကြောင့်မလို့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ Federal Democracy ပြည်အောင်စုကိုတွားလို့မရနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ
်အခုဆိုရင်23ရာစုပင်လုံညီလာခံကြီးကိုဦးစီးကျင်းပခဲ့တဲ့အစိုးရတက်ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုရှောင်လွှဲလို့မရနိုင်ဘူးဆိုတာကိုတိုင်းရင်းသားခေါင်းဆောင်တွေရဲ့တင်ပြချက်တွေကသက်သေပြနေတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကစီးရင်လေလာသူဦးအောင်စိုးကပြောပါတယ
်ဒီလိုမျိုးပြီးတော့တိုင်းနယ်ကအမှန်ကစစ်စပ်ပြီးတော့ငင်းချင်ရေးဒီမှာကလက်ခွက်တယ်လို့ပြောတယ်ဒီလိုဥပဒေဆောက်ခံပြီးလက်ခွက်တယ်လို့ပြောဒီကိုနိုင်ကောင်ပြောလို့ဒီ SCA ကခုနကကျေမှုနေတယ်ဆိုတော့ပြောရတာရှိတာမျိုးဒါနဲ့ဆိုလို့ရှိရင်ခုနကဒေါက်တာ A မောင်ကဒေါက်တာ A မောင်ဆိုလို့ရှိရင်လည်းဒီမဲ့တော်တော်လေးကိုလည်းခက်နေနေပြီအဲ့ဒီတတ်မှတ်ကြလို့ဒီမှာအဲ့ဒီကတော့မှဒီနေ့လည်းအဖွဲ့စည်းဝင်ခြေဆောင်ဥပဒေတွေဒီနေ့ပြင်ရမယ်ပါ냐ဒီပြောရတာဒီပြရတော့ဘယ်လိုမှမဆိုဆက်ကြည့်ဆိုင်မှာပဲကြားကြက်ကြက်ကြက်ကြက်အဲ့ဒီမှာဘာလို့ဖြည့်ရှင်းမလဲဆိုတော့လက်ပံလာဒါကြီးကိုရှောင်လို့မရဘူ
းဒီညီလာခံကြီးရဲ့ပထမနေ့မိကွန်းမှာတော့2008ခုနှစ်ဖွဲ့စည်းပုံအကြောင်းမပါဝင်ပေမဲ့ကျန်တဲ့၄ရက်မှာတော့တိုင်းရင်းသားခေါင်းဆောင်တွေကဆွေးနွေးလိုက်မယ်လို့ယူဆရကြောင်းဒါမှမဟုတ်ရင်ပြည်တွင်းညီညွတ်ရေးကိုဦးတည်တဲ့ကနဦးခြေလှမ်းဖြစ်ပါမလားဆိုတာကိုစိုးရိမ်စရာရှိနေတယ်ဆိုပြီးဒေါက်တာရံမျိုးသိန်းကတော့ဆက်ပြောပြပါဗျာ
ဒ ီဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်နဲ့ပတ်သက်ပြီးတော့အစိုးရလွှတ်တော်နဲ့တမလို့ဘက်ကဆွေးနွေးမရှိနေတဲ့လို့နိုင်ငံရေးပါတီတွေနောက်ပြီးတော့အဲဒီနိုင်ငံရေးပါတီတွေတိုင်းရင်းသားဆောင်တွေနောက်တိုင်းရင်းသားလက်ကအဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုအလေးထားပြီးတော့ဆွေးနွေးနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။ဒီအစိုးရလွှတ်တော်နဲ့တမလို့ဘက်ကခေါင်းဆောင်တွေဟာဒီပြည်ထောင်စုကဥပဒေအချက်အလက်ကိုတော့မီးမောင်းထိုးပြီးရှေ့တန်းတင်ပြီးတော့အချိန်နဲ့မဆွေးနွေးနိုင်ဘူးဆိုရင်လက်ရှိကျင်းပနေတဲ့ပြည်ထောင်စုငွေကြေးညီလာခံ27ရာစုပင်လို့ဟာမြန်မာနိုင်ငံရဲ့ငွေကြေးအပြောင်းအလဲပါရုံးချမှုတိဆောက်ရေးအမျိုးသားပြည်နယ်ဖက်ခဲကြီးနဲ့ပြည်ထောင်စုငွေကြေးညီကိုဥပဒေနဲ့အနှူးခြေလမ်းတက်လာပါမလားလို့တော့စိုးရိမ်ကြရရှိပါတယ်
27ရာစုပင်လုံညီလာခံကြီးကိုတိုင်းရင်းသားပေါင်းစုံကတော့သူတို့ရဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်ညွှန်မှန်းထားခဲ့ကြတာပါဒါပေမဲ့လည်းဒီညီလာခံကြီးကျင်းပဖို့နှိကန့်နေချိန်မှာပဲပြည်တွင်းမှာထိုးစစ်တွေနဲ့စစ်ပွဲတွေရှိနေတာဒုက္ခသည်တွေနဲ့ပြည်တွင်းကအိုးအိမ်မဲ့တွေရဲ့အရေးမဖြေရှင်းနိုင်သေးတာတိုင်းရင်းသားလက်နက်ကိုင်တချို့ညီလာခံမတက်ရောက်နိုင်တာတိုင်းရင်းသားလက်နက်ကိုင်တချို့ညီလာခံကနေထွက်ခွာခဲ့တာတွေကတော့27ရာစုပင်လုံညီလာခံကြီးအတွက်ငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်စိုးရိမ်စရာရှိနေတယ်ဆိုပြီးဝေဖန်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံကိုဩဂုတ်လ30ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ9ရက်ကြာကျင်းပနေပါတယ်။ဒီညီလာခံတွင်နောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်သောရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-32-32-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။ VOA ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပီးချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပါအောင်မယ်ရှင်။
ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံကိုတက်နေတဲ့ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီကကိုယ်စားလှယ်၉ဦးစလုံးဟာဒီကနေ့မနက်ပိုင်းညီလာခံနိုင်ငံကနေထွက်သွားပြီးတဲ့နောက်ဒီကိစ္စကိုပြည်လျောင်လုဖို့နဲ့လိုအပ်ရင်တောင်းပန်ဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားထားတဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောဒေကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုတင်ပြောပါတယ်။သူတို့ကိုလိလာသူအဖြစ်ပဲတယောက်ခွင့်ပေးခဲ့တဲ့အတွက်ဓာတ်လူညီလူမရှိဘူးလို့ဝေဖန်ပြောဆိုပြီး UWSP ကိုယ်စားလှယ်တွေညီလာခံဆက်မတက်ပဲထွက်သွားကြတာပါ။ဒီကိစ္စကိုညီလာခံကျင်းပရေးကော်မတီပြောခွင့်ရဒေါက်တာဆလိုင်းလျံမိုးစာခေါင်ကညင်ပါတယ်။စင်ကာပူနိုင်ငံမှာချိန်ကားတဆင့်ကူးစက်ဖြစ်ပေါ်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေပုံမှန်များပြားလာခဲ့ပြီးတဲ့နောက်လူနေတိုက်ခန်းတွေမှာချင်းသက်ဆေးလိုက်ပြန်ပြီးဇီကာရောဂါပိုးကိုနှိမ်နင်းဖို့စင်ကာပူအာဏာပိုင်တွေအရှိန်တိုးမြှင့်လှုပ်ဆောင်နေပါတယ်။အခုနောက်ဆုံးကူးစက်ခံရတဲ့သူတွေထဲမှာတော့ကိုဝင်ဆောင်အမျိုးသမီးတူလည်းပထမဆုံးအကြိမ်ဖြစ်ပါဝင်လာပါတယ်။တိုက်ခန်းပေါင်း1000လောက်ရှိတဲ့အဆောက်အဦတစ်ခုမှာရောဂါဖြစ်ပေါ်နိုင်တဲ့အခြေအနေစစ်ဆေးမှုနဲ့ဆင်ပြေဆေးဖြန့်တာတွေကိုဗိုလ်ဒူးနေကလုပ်ခဲ့ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူကျင့်သုံးမဲ့မူဝါဒတွေကိုပေါ်ဒူနေညာကအရီဇိုနာပြည်နယ်ဖီနစ်စ်မြို့မဲဆွယ်စီယုံပွဲတွင်ပြောတော်တာမှာကီလိုမီတာ3200ရှိတဲ့အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းကြီးစောက်မယ်ဆိုပြီးတော့သူတောက်လျှောက်ပြောလာတာကိုထပ်ပြီးတော့ပြောတော်ပါတယ်။ကာလနက်ဂိုင်တွင်တူရကီကြားပြည့်လိုက်ပြီးလို့အမေရိကန်ကပြောတာကိုမဟုတ်တဲ့ကြောင်းပေါ်ဒူနေမှာတူရကီဘက်ကညှင်းလိုက်ပြီးချင်းချောက်မှုတွေအားလုံးကိုဖယ်ရှားပစ်နိုင်တဲ့အထိစီးရီးယားမြောက်ပိုင်းမှာစစ်စင်ရေးတွေဆက်လုပ်သွားမယ်လို့ပြောပါတယ်။ကာတီကိုတိုက်ခိုက်နေတာရပ်ပြီး IS အစွန်းရောက်အဖွဲ့ကိုပဲအာယုံဆိုင်တိုက်ခိုက်ဖို့အမေရိကန်ကတူရကီကိုတောင်းဆိုထားတာပါခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါတော့မယ်ည9နာရီကျရင်တစ်ခါပြန်ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.